အမျိုးသားပြန်လဲတင့်မြတ်ရေးဆိုတာမတူညီတဲ့အဖွဲ့အစည်းကောင်းဆောင်တွေကြားပြန်လဲတင့်မြတ်ရေးရဖို့ဖြစ်တယ်လို့မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်အောင်ဆန်းစုကြည်ကဒီကနေ့ပြောဆိုလိုက်ပါတယ်။စင်ကူနိုင်ငံစီမံခန့်ခွဲမှုတက္ကသိုလ် SMU မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲအတွင်းမှာအဲ့လိုပြောဆိုသွားတာပါ။ဒီမတိုင်ခင်စင်ကူရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာလည်းပြပရောက်မြန်မာတွေအနေနဲ့နိုင်ငံတကာကနေလေးစားတန်ဖိုးထားအောင်ကိုယ်တိုင်လုပ်ယူရမယ်ဆိုတဲ့စိတ်ဓာတ်မျိုးထားရှိကြဖို့ပြောဆိုခဲ့ပါတယ်။အပြည့်အစုံကိုမတ်နန္ဒာချန်းကဆက်ပြောပြပါလိမ့်မယ်ခင်ဗျာ။
NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့စင်ကာပူနိုင်ငံခီးစဉ်တတိယမြောက်နေ့ဖြစ်တဲ့တနင်္ဂနွေနေ့မွန်းလယ်ပိုင်းမှာစင်ကာပူစီမံခန့်ခွဲမှုတက္ကသိုလ်ကိုတွားရောက်ခဲ့ပြီးတော့အမျိုးသားပြည်လည်တည်မြဲရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးရှေ့ကိုတက်လှမ်းနိုင်ဖို့ဆိုရင်စစ်တပ်နဲ့နိုင်ငံရေးအဖွဲ့အစည်းတွေကြားပြည်လည်တည်မြဲမှုရရှိဖို့လိုအပ်တယ်ဆိုပြီး Mindset in Leadership ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကမှသူကပြောဆိုသွားခဲ့တာပါ။ဒါပြင်အမျိုးသားပြန်လည်တင့်မြက်ရေးရရှိဖို့ဆိုတာ NLD ရဲ့အဓိကရည်မှန်းချက်ဖြစ်တယ်လို့လည်းအခုလိုပြောကြားသွားခဲ့ပါတယ်
။ By national reconciliation we did not simply mean reconciliation between the ethnic nationalities of Burma as a lot of people seem to imagine
အမျိုးသားပြန်လည်တင့်မြက်ရေးလို့ပြောလို့မြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားလူမျိုးတွေကြားမှာတင့်မြက်ရေးရရှိဖို့တသက်ပဲလို့ပြောနေတာမဟုတ်ပါဘူး။လူတော်တော်များများကအဲ့ဒီလိုထင်နေကြပုံရပါတယ်အမျိုးသားပြန်လည်တင့်မြက်ရေးဆိုတာကစစ်အစိုးရနဲ့ဒီမိုကရေစီလိုလားသူတွေကြားပြန်လည်တင့်မြက်ဖို့ကိုဆိုလိုပါတယ်မတူညီတဲ့အုပ်စုအဖွဲ့အစည်းခေါင်းဆောင်တွေကြားမတူညီတဲ့ခေါင်းဆောင်တွေကြားမှပြန်လည်တင့်မြက်ရေးရရှိဖို့ကိုပြောတာဖြစ်ပါတယ်အမြင်ကွဲနေကြတဲ့ခေါင်းဆောင်တွေကြားမှနိုင်ငံအတွက်အတူတွဲပြီးတော့အလုံးလုံးနိုင်ဖို့အကောင်းဆုံးကအတူဝိုင်းထိုင်တွေ့ဆုံဆွေးနွေးကြတာလို့ကျွန်မထင်ပါတယ်
ဒီမတိုင်ခင်တနင်္ဂနွေနေ့မနက်ပိုင်းကစင်ကာပူရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာလဲဒေါအောင်ဆန်းစုကြည်ကပြည်ပရောက်မြန်မာတွေအနေနဲ့နိုင်ငံတကာကလေးစားတန်ဖိုးထားအောင်ကိုကိုတိုင်လုပ်ယူရမယ်ဆိုတဲ့စိတ်ဓာတ်မျိုးထားရှိကြဖို့ကိုလည်းသူကတိုက်တွန်းသွားပါတယ်
။အခုနောက်ပိုင်းမှာကျွန်မခီးသွားတဲ့အခါမှာတချို့နိုင်ငံတွေမှာဆိုလို့ရှိရင်ကျွန်မတို့နိုင်ငံကအထူးဖြင့်ပေါ့နော်အလုပ်လုပ်ဖို့လာတဲ့ပုဂ္ဂိုလ်တွေကပြောတာဆိုရင်ဗမာဆိုရင်နှိမ်ကျင်တယ်အထင်သေးကျင်တယ်ဆိုပြီးတော့အဲ့လိုပြောတာတွေကျွန်မကြားရတယ်အဲ့လိုကြားတဲ့အခါကျတော့ကျမစိတ်မကောင်းဘူးပေါ့နော်ဒါပေမဲ့လည်းဒီဟာဟာမပြုတ်ပြင်းနိုင်တဲ့ကိစ္စမဟုတ်ပါဘူးကဘာကြီးဆိုတာတစ်ချိန်လုံးပဲပြောင်းလဲနေတာပဲတံပိုးထားရဆိုတာလည်းတစ်ချိန်လုံးပဲပြောင်းလဲနေရတယ်ကိုယ့်ကိုတံပိုးထားအောင်လို့ဆိုတော့ကိုကိုတိုင်ကလည်းလှုပ်ယူရမယ်ကိုယ့်နိုင်ငံကိုကြီးပဲအပြစ်ချက်ဖို့လို့မရဘူးငါတို့နိုင်ငံကမျက်နှာငယ်လို့ငါတို့မျက်နှာငယ်တယ်ဆိုတဲ့စိတ်ထားမဲ့အစားငါတို့နိုင်ငံမျက်နှာမငယ်အောင်လို့ငါတို့လုပ်မယ်ဆိုတဲ့စိတ်ဓာတ်တွေတော့မွေးမြူလို့ဖြစ်ပါတယ်
။ဒါပြင်ဘဝအာမခံချက်ရရှိဖို့နဲ့ရွေးချယ်ပိုင်ခွင့်ဆိုတာဒီမိုကရေစီစနစ်အတွက်အင်မတန်လိုအပ်တယ်ဒီလိုအခြေအနေမျိုးဖြစ်လာဖို့အားလုံးဝိုင်းဝန်းလှုပ်ဆောင်ရမယ်လို့လည်းသူကပြောဆိုခဲ့ပါတယ်
။ကျမတို့20 30ပေါ့နော်ဒီမိုကရေစီရအောင်လို့လှုပ်ရှားခဲ့တယ်ဆိုတော့အစုအဖွဲ့တွေရဲ့ဥတီချက်ကဒါပါပဲ။ကျမတို့ရဲ့တိုင်းသူပြည်သားတွေကိုအခြေခံဘဝအာမခံချက်ပေးခြင်းနဲ့အခြေခံဘဝအာမခံချက်ဆိုတော့ဘာလဲဆိုတော့တရားတဲ့ဥပဒေတွေအောက်မှာအေးအေးချမ်းချမ်းလုံလုံချုံချုံနေနိုင်ပိုင်ခွင့်နောက်စိုးစိုးကပြောသလိုကိုယ်ဘဝမှာကိုယ်မှာရတဲ့ရတတ်တဲ့ရွေးချယ်မှုတွေရပိုင်ခွင့်အဲ့ဒီအာမခံချက်တွေဆိုတာဟာနိုင်ငံရေးစနစ်အစိုးရစနစ်ကပြည်သူပြည်သားတွေကိုပေးရမှာဖြစ်တယ်အမခံပေးရမှာဖြစ်တယ်ဒါမဲ့ဒီလိုဖြစ်ဖို့ဆိုတော့အားလုံးကဝိုင်းပြီးတော့လှုပ်ဖို့လိုတယ်ဟိုနိုင်ငံရေးအဖွဲ့အစည်းတစ်ခုတည်းကလည်းလှုပ်လို့မရဘူးပုံကိုတယောက်ထဲကတော့ဝေးသေးပါတယ်အဲ့တော့အားလုံးကဝိုင်းပြီးတော့လှုပ်ဖို့လိုတယ်လူတိုင်းလူတိုင်းဟာကိုတတ်နိုင်သမျှလှုပ်ပေးဖို့လိုတယ
်ဒါပြင်မြန်မာနိုင်ငံကိုတိုင်းရင်းသားအားလုံးစိတ်လုံးညီညွတ်တဲ့ပြည်ထောင်စုစစ်စစ်နိုင်ငံကြီးဖြစ်ပေါ်လာဖို့ဒီလိုဖြစ်ပေါ်လာဖို့ကလည်းစစ်ဆိုးရလက်ထက်ကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြီးမှသာရလိမ့်မယ်ဆိုတာနဲ့ပြပရောက်မြန်မာတွေအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်မှုတွေမှာတက်နိုင်တဲ့ဘက်ကဝိုင်းဝန်းကူညီပေးဖို့ပြီးတော့နိုင်ငံတကာမှာရှိတဲ့ပညာရေးစနစ်မျိုးမြန်မာပြည်မှာရှိလာဖို့တွေကိုအဓိကထားပြောကြားသွားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အဲ့ဒီမိန့်ခွန်းအပြီးတက်ရောက်လာသူတွေကဒေါအောင်ဆန်းစုကြည်ကိုအဓိကမေးခဲ့ကြတဲ့မိန့်ခွန်းနဲ့ပတ်သက်လို့တော့ဒီခန်းနာကိုတက်ရောက်ခဲ့သူကိုဆိုင်တီဟာက
အဓိကမြန်မာတွေအများဆုံးစိတ်ဝင်စားတဲ့မေးလိုက်တဲ့မိန့်ခွန်းကတကယ်လို့ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ခဲ့မယ်ဆိုရင်ကျွန်တော်တို့အတွက်ဘာလုပ်ပြီးနိုင်မလဲ။အရောဆန်းစုကြည်ကတော့ကိုမွန်နေတဲ့သူပြန်ဖြေပါတယ်။သူလိုချင်တဲ့သဘောကတော့သူသမ္မတဖြစ်စီမဖြစ်စီအတိအရမစကုတ်နိုင်ငံကိုပြန်ပြီးတော့ထောက်ပံ့မှုပဲအဓိကပါပဲ
။ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ပထမဆုံးချိန်စင်ကာပူနိုင်ငံခီးစဉ်ကိုတောက်ကြနေကစတင်ခဲ့တာပါ။အဲ့ဒီနေ့မှာပဲစင်ကာပူဒုနိုင်ငံသားရေးဝန်ကြီး Grace Phu နဲ့တွေ့ဆုံခဲ့တယ်လို့စနေနေ့ကတော့စင်ကာပူထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုနဲ့ပတ်သက်လို့မိန့်ခွန်းပြောဆွေးနွေးခဲ့ပါတယ်။ မနေ့ဖြန်တနင်္လာနေ့ကျရင်တော့စင်ကာပူလွှတ်တော်ကိုသွားရောက်ပြီးလွှတ်တော်ဥက္ကဋ္ဌဟာလီမာယာကော့ပ်နဲ့တွေ့ဆုံမှုရှိတယ်လို့စင်ကာပူသမ္မတဒေါက်တာတိုနီတန်ခမ်မြန်ပြီးတော့စင်ကာပူဝန်ကြီးချုပ်လီရှန်လုံအပါဝင်စင်ကာပူဂုံတူးဆောင်ဝါယင်ဝန်ကြီးကို6000လုံးနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။အင်္ဂါနေ့စက်တင်ဘာလ24ရက်နေ့မှာတော့ဒေါန်ဆန်းစုကြည်ဟာသူ့ရဲ့၄ရက်ကြာစင်ကာပူနိုင်ငံခီးစဉ်ကိုအဆုံးသတ်ပြီးတော့မြန်မာနိုင်ငံကိုပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်။